တော်ရရှိမြခင်လူတွေပြောပြောနေကြတဲ့တဘာဝတရားဒီစัจ java လာကြီးတဲ့မှာသူ့လူလျောက်ဖြစ်ပျက်ခြင်းတွေလားဓမ္မမဟုတ်အဲ့ဒီတဘာဝတရားဆိုတာကိုထိမ့်ချုပ်တဲ့ပုံကူရှိပါသလားတောင်ကြီးတောင်ငယ်တွေတုံမြင်းကလင်းကြီးတွေလှုပ်ကုန်းမြေတွေအေးပျော်ကြတာတွေမြေကြီးနဲ့လောကရကစပြီးလောကသားအပေါင်းရွေလျောနေကြတာတွေဟာတဘာဝတရားလားဖန်ဆင်းရှင်ထာဝရဘုရားရဲ့အမျက်တော်လားဆိုတာအထင်ရှားတွေးမြင်ရမှာဖြစ်တဲ့ဘုရားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယံတမန်ကျမ်းရဲ့ဓမ္မဟောင်းကျမ်းိုင်တွေကနာဟုအနာဂတ်တိကျအခန်းကြီး7အခန်းငယ်4ကနေအခန်းငယ်8အထိကိုဒီကနေ့သင်သိရသောတမန်ကျမ်းစီစဉ်မှလေ့လာမှာဖြစ်ပါတယ်။ဘုရားရှင်ဟာခုံလုံးတဲ့သူတွေအတွက်ရဲတိုက်ဖြစ်တော်မူပေမဲ့ယန္တူတွေအတွက်တော့စီရင်တော်မူရာဖြစ်တယ်ဆိုတော့နာဟုအနာဂတ်တိကျအခန်းကြီး7အခန်းငယ်4ကနေအခန်းငယ်8အထိကိုဒေါက်တာထွန်းမြတ်ရေးကအခုလိုသုံးသပ်တင်ပြထားပါတယ်။
ဧလကောရှယောသားနာဟုန်ခံရ၍နိနေဝေမြို့နှင့်ဆိုင်သောဗျာဒိတ်တော်အချက်ဟုမူကားအပြည့်ရှိသူဟုထာဝရဘုရားသည်ယုံလေ၍ဒံပေးသောဘုရားဖြစ်တော်မူ၏ထာဝရဘုရားသည်ဒံပေး၍အမျက်ပြင်းထန်တော်မူ၏ထာဝရဘုရားသည်ယံပက်ပြုသောသူတို့ကိုဒံပေး၍ယံသူတို့ကိုအညှိုးထားတော်မူ၏ထာဝရဘုရားသည်စိတ်ရှည်တော်မူ၏တကိုးလည်းကြည်တော်မူ၏တို့ရတွင်အပြစ်တည်သောသူတို့ကိုအပြစ်မှလွတ်တော်မမူထာဝရဘုရားသည်လေပွေ၌၎င်းမိုးသက်မုန်တိုင်း၌၎င်းကြွတော်မူ၍မိုးတိမ်တို့သည်ဆက်တော်အောက်၌မြေမှုန့်ကဲ့သို့ဖြစ်ကြ၏။သင်သိရသောသမချမ်းရဲ့မိတ်ဆွေတို့တတ်ရှင်အပေါင်းတို့အထက်ပါအတိုင်းကျွန်တော်ကြားနာခဲ့ရပါသောနာဟုန်အနာဂတ်ကျမ်းအခန်းကြီး7ရဲ့အစပိုင်းတွေဟာဒီကနေ့ကျွန်တော်ဆက်လက်ကြားနာရမယ့်အနာဂတ်ဗျာဒိတ်တော်တို့အတွက်သာမန်စကားပလင်ခံခြင်းတဲ့ပုံမှုအရေးကြီးနေစေပါれ။အထူးသဖြင့်တိမေတ္တာတော်အနန္တနှင့်ချစ်၍သူအားသစ္စာဖောက်မှုကိုစိုးစင်းမှသီးမခံ။စာရမဏေနှင့်အပြစ်လောကကိုဥညွတ်ခြင်းကိုအလွန်အကဲဆက်တော်မူသည်။နှစ်တိုင်းဆမဲ့စွာသောအမျက်တော်အရှင်ရှိသည်ကိုသိထားကြရမည်။သုံးစိတ်ရှည်၍သီးခံခြင်းကိုလည်းသမိုင်းထင်ရှားသက်သေများနှင့်ကျွန်တော်လက်တွေ့ဆင်ကျင်သင်သည်။လေသဘာဝမိခင်လို့ကျွန်တော်ပြောပြောနေတဲ့သဘာဝတရားကိုသူပိုင်ဖအုပ်စိုးတော်မူသည်ဆရာကိုမပြက်မကွက်ခံယူထားကြရမည်ဆိုတဲ့သစ္စာတရားတွေကိုကျွန်တော်ပြီးခဲ့တဲ့သင်ခန်းစာမှာအလေးအနက်လေ့လာခဲ့ကြရပါတယ်ဟုတ်ပါတယ်အဲ့ဒီအစပိုင်းကမှတ်သားနားလည်ခဲ့ရတဲ့အချက်တွေအပြည့်သားရှင်လေအခုဒီကနေ့ဆက်လက်ရမယ်နာဟုန်အနာဂတ်သင်ခန်းစာတို့ကိုကျွန်တော်အတိတ်ပဲပို့ပြီးတော့ပြည့်စုံနိုင်ကြမှာဖြစ်ပါတယ်အခုအချိန်မှာတော့နာဟုန်အနာဂတ်ကျမ်းအခန်းကြီး7အငယ်လေးဟာဘယ်လိုဖော်ပြပေးလိုက်တယ်ဆိုတာကိုစတင်နาศင်ကြည့်လိုက်ကြပါစို့ပင်လေကိုဆုံးမ၍ခန်းချောက်စီတော်မူ၏ခသိန်းသောမြစ်ရည်ကိုလည်းကုံစီတော်မူ၏ဘာရှန်တောင်နှင့်ကရမေလတောင်တို့သည်ညှိုးနွမ်းကြ၏လေပနုံအပွင့်လည်းညှိုးနွမ်း၏မိတ်ဆွေတို့တတ်ရှင်အပေါင်းတို့ဒီအပိုင်းကလေးကိုရောက်လာတဲ့အခါကျတော့ကျွန်တော်အနေနဲ့လူတစ်ယောက်အနေနဲ့ကျွန်တော်ဒီကျမ်းကိုအသေးစိတ်ရှင်းမနေတော့ပဲနဲ့ကြံကြံချင်းပဲကျွန်တော်ရှင်းတာဟာအကောင်းဆုံးလို့ကျွန်တော်ခံယူမိပါ रे ဟုတ်ပါ रे ထာဝရဘုရားဤလူမောရှိပြုခဲ့သောပထနာအသံတော်ကိုဆာလံတီချင်းမှာကျွန်တော်တို့ကြားခဲ့ရပြီဖြစ်ပါ रे 90ခုမြောက်သောဆာလံအဖြစ်ပါဟုတ်ပါ रे အဲ့ဒီမှာမောရှိပထနာပြုခဲ့တဲ့အသံတွေဟာအခုလိုဖြစ်ကြောင်းကိုမိษွေတို့သတိရကြလိမ့်မယ်လို့ကျွန်တော်အောက်မေ့မိပါ रे ဘုရားသခင်ဤလူမောရှိပြုသောပထနာအိုဘုရားရှင်ကိုယ်တော်ဒီကာလအစဉ်အဆက်အကျွန်ုပ်တို့ခိုးလှုံရာဖြစ်တော်မူ၏။တောင်များကိုမဖော်မြေကြီးနှင့်လောကရကိုဖန်ဆင်းတော်မမူမီကိုတော်ဒီရှေးကဘာအဆက်ဆက်မှဆ ảy နောက်ကဘာအဆက်ဆက်တိုင်အောင်ဘုရားသခင်ဖြစ်တော်မူ၏။လူမျိုးကိုကကြေမွစေတော်မူ၏။အချင်းလူသားတို့ပြန်ကြလော့ဟုမိန့်တော်မူ၏။ရှေးတော်၌အနှစ်တထောင်သည်လွန်ပြီးသောမနေ့ကဲ့သို့၎င်းညယံတယံကဲ့သို့၎င်းဖြစ်ပါ၏။လူတို့ကိုလွှမ်းမိုးတိုက်သွားတော်မူ၏။သူတို့သည်အိပ်ပျော်ခြင်းကဲ့သို့ဖြစ်ကြပါ၏။လူသည်မြက်ပင်ကဲ့သို့နနဲ့အချိန်၌တိုးပွားတတ်ပါ၏။နနဲ့အချိန်၌ကပွင့်လန်း၍တိုးပွားပါ၏။ညဦးအချိန်၌ကရိပ်၍ညှိုးနွမ်းပါ၏တဲ့။ရှင်းပါတယ်နော်မိတ်ဆွေတို့။အခုကျွန်တော်ဟာတက္ကရာ2000ကိုရောက်ပြီဆိုပါတော့။ထာဝရဘုရားအဖို့ဆိုရင်ညယံနှစ်ယံပဲဖြစ်တယ်ဆိုတာကိုမောရှိဖော်ကျူးဖော်ပြလိုက်တယ်။အဲ့ဒီလောက်ထိရှည်လျားတဲ့အချိန်ကာလအတွင်းမှာလွယ်လွယ်ကလေးပဲစေတလုံးနဲ့သူပြုတော်မူခဲ့တဲ့အမှုတွေအကုန်လုံးကိုတောင်မှကျွန်တော်တို့ဘယ်လို့မှတွက်ဆလို့ရနိုင်ပွဲမရှိပါဘူး။ဓမ္မသမိုင်းအရာကမ္ဘာလောကကြီးကိုရေလွှမ်းမိုးဖျက်ဆီးခဲ့တာ။ပင်လယ်ညီကြီးကိုနှစ်ချမ်းခွဲပြီးတော့လူမျိုးတော်ကိုဖျက်လျှောက်သွားစေတာ။ ယော်ဒန်မြစ်ရေကိုခန်းချောက်စေပြီးတော့လူမျိုးတော်ကိုခါနန်အတွင်းအထိပို့ဆောင်ပေးခဲ့တယ်ဆိုတာတွေ့ကိုသာကျွန်တော်အခိုင်အမာပြန်ပြီးတော့တွေ့ကြရပါတယ်တကယ်တော့မိခင်သဘာဝမိခင်သဘာဝ Mother Nature ဆိုတဲ့ဝေါ်ဟာရနဲ့ကျွန်တော်သိပြီးပြောရတာအရသာရှိနေတဲ့သဘာဝတရားကိုအနန္တတကုရှင်အဖဖရာသခင်ဟာပြောင်းပြန်လှန်ပစ်ပြီးတော့ခစ်တို့ကိုဖြိုးချပစ်ခဲ့တယ်ပြန်လဲတိဆောက်ပေးခဲ့တယ်ဆိုတဲ့တမာတရားကိုကျွန်တော်ဘယ်လို့မှမမိကောင်းပါဘူးမိတ်ဆွေအဲ့ဒီအထက်မှာမှလူသားတို့ရဲ့အပြစ်ဒုစရိုက်တွေ့ကြောင့်သီးသန့်စီရင်တော်မူခြင်းများလူသားတို့ကိုသနာသဖြင့်ကျေးဇူးပြုခဲ့ခြင်းများဒါရင်မြောက်များစွာရှိခဲ့သေးသည်ဆိုတာကိုပို့ပြီးတော့မမိကောင်းပါဘူးမိတ်ဆွေအပေါင်းတို့တရားခုနှစ်ခုမြောက်သောဆာလံကိုလေအခုအပိုင်းမှာကျွန်တော်သွားပြီးတော့အောက်မိမိပါတယ်မြစ်တို့ကိုလွင်ပြင်ဖြစ်စေခြင်းဟာ၎င်းစံရီထွေရအရက်ကိုလည်းသွေးချောက်စီခြင်းဟာ၎င်းပြုတော်မူ၏။မြေကောင်းသောပြည်ကိုပြည်သူပြည်သားတို့၏အပြစ်ကြောင့်စားမည်ဖြစ်စေတော်မူ၏။တဖန်လွင်ပြင်ကိုရေနှင့်ပြည့်စေခြင်းဟာ၎င်းသွေးချောက်သောအရက်ကိုလည်းစံရီထွက်စီခြင်းဟာ၎င်းပြုတော်မူ၏။ထိုအရက်၌လည်းငတ်မို့သောသူတို့ကိုနေရာချတော်မူ၍သူတို့သည်မိမိနေစရာဖို့မြို့ကိုတည်ကြ၏။လေလုတ်ဖြင့်စပြည့်ဥယင်ကိုလည်းစိုက်ပျိုးဖြင့်မြေအသီးအနှံတို့ကိုပြည့်စုကြ၏။ကောင်းကြီးပေးတော်မူ၍သူတို့သည်အလွန်ပွားများကြ၏။သူတို့၏သွန်သွားများကိုလည်းယော့စေတော်မမူ။တဖန်သူတို့သည်ယော့၍ညှင်းဆဲခြင်းညိုညင်ခြင်းစိတ်ပူပန်ခြင်းအပြင်နှိမ်ချလျက်နေရကြ၏။အကျင့်သူသည်ပညာရှိ၏။ထိုသူသည်ဤအမှုအရာတို့ကိုဆင်ခြင်၍ထာဝရဘုရား၏ဂရုဏာကျေးဇူးတော်ကိုနားလည်လိမ့်မည်တဲ့။မိတ်ဆွေတော်တတ်ရှင်အပေါင်းတို့ခင်ဗျာ။အခုနာဟုံအနာဂတ်ကိုဖတ်ပြီးတော့မြစ်တို့ပင်လေတို့ကိုခန်းချောက်စေနိုင်တယ်ဆိုတာကိုဖော်ပြလိုက်တာကိုတကယ်အမှားပဲသူ့ဘာသာသူကဘာမကြီးဟာဖြစ်ပျက်ပြုတ်ပြင်နေတာပဲဥစ္စာဒါကိုမြစည်းစာချက်လိုက်တာဆိုပြီးတော့ခံယူမဲ့လူသားတွေရဲ့နှလုံးသားတွေလည်းရှိကြမှာဧကန်အမှန်လို့ကျွန်တော်ထင်ပါ रे အဲ့ဒါဟာဇာတိပဂရိလူရဲ့ဇာတိတတိနဲ့မြင့်လှပြီးဆိုတဲ့ဂုံပဲအထင်တကယ်ဖြစ်စမြဲကိုယ့်ရဲ့လူဂုံတရပဲပေါ့မိတ်ဆွေအပေါင်းတို့အဲ့ဒီလူကုံတရမျိုးကိုလေလူသမိုင်းဟာအတော်အထင်ကြီးကြပါတယ်ကပ္ပထိတ်တန်းကပုဂ္ဂိုလ်ကြီးတွေအများကြီးလေအဲ့ဒီဂုံကိုထိမ့်သွားကြတာကိုတွေ့ရပါတယ်အဲ့ဒီထဲကနေပြီးတော့မြောက်မှတဆင့်လူဖြစ်ပါတယ်ဆိုပြီးတော့ပြောခဲ့သူမစ္စတာဒါဝင်းဆိုတဲ့ပုဂ္ဂိုလ်ကြီးကတော့သေကန်ဤအချိန်မှာအဖဖျားသခင်ဤဖန်ဆင်းတော်မူခြင်းဆိုတာကိုယုံကြည်သွားခဲ့တယ်ဆိုတာကိုအင်္ဂလန်နိုင်ငံကလာတဲ့ဆောင်းပါးတစ်ခုမှာကျွန်တော်ဖတ်ရှုခွင့်ရခဲ့ပါတယ်ဘလောက်အထိမှန်ကန်မှုရှိသလဲဆိုတာကိုတော့ကျွန်တော်အတိအကျမသိပါဘူးမွတ်ဆိုလနီဆိုတဲ့အီတလီအာဏာရှင်ဟာလည်းဒီအတိုင်းပါပဲသူ့သမက်ကိုတောင်မှသူ့မညာမတာပြန်သတ်ခဲ့တယ်လူဖျားသခင်ရှိတော်မှနောက်တရပြီတော့ကြိုးပေးအသက်ခံသွားခဲ့တယ်လို့ကျွန်တော်ကြားခဲ့ဘူးပါတယ်တစ်ချိန်တည်းမှာပဲနာဇီအာဏာရှင်ဂိုအရင်ဆိုတဲ့ကောင်းဆောင်ကြီးကတော့သူ့အတွက်လာပြီးတော့ဆူတောင်းပေးတဲ့ပုဂ္ဂိုလ်တစ်ယောက်ကိုဖျားသခင်ဆိုတာသူ့မယုံဘူးလို့ဘူးစကားနောက်ဆုံးပြောခဲ့တယ်ပြီးတော့မိနစ်ပိုင်းကလေးပဲကြာတယ်သူကသူတနက်နဲ့ပြက်သက်ပြီးတော့စီရင်သွားခဲ့တယ်အသေးခံသွားခဲ့တယ်လို့ကျွန်တော်တို့သိရပါတယ်အဲ့ဒီတော့ဒီလူသားတွေရဲ့မြောက်များစွာသောပုံသက်သည်သာတကတွေ့တဲ့မှာမိတ်ဆွေတို့ဟာဘယ်လန်းကိုယူမလဲအသက်ရှင်တော်မူသောအဖဖရာသခင်ကိုကိုးကွယ်ဥညွတ်ပြတ်ဝတ်ခြင်းလန်းဟာလူဘဝရဲ့အနှစ်သာရပဲစိတ်အချရာဆုံးနဲ့အမြင့်မြတ်ဆုံးသောလမ်းကြောင်းပဲလို့ပဲကျွန်တော်အနေနဲ့တိုက်တွန်းအားပေးခြင်းပါတယ်ဘာရှန်တောင်နှင့်ကရမေလတောင်တို့သည်ညှို့နွမ်းကြ၏လေပနုံအပွင့်လေညှို့နွမ်း၏တဲ့နာဟုံအနာဂတိကအဲ့ဒီတိုင်ဆက်ထားပါလေမိတ်ဆွေအပေါင်းတို့ဘာရှန်ကရမေလလေပနုံတောင်ဆရာတွေ့ဟာဣတရေလမှာအလွန်ဖာယာဝပြောခဲ့သောအရာများဖြစ်ပါလေဒါကြောင့်လေဘာရှန်ဒေသကတရိษံတွေဟာတောင်မှတခြားအရက်ကတရိษံတွေတဲ့ပို့ပြီးတော့ကြီးထွားကြတယ်ဘာရှန်အရက်ဒေသသားတွေဟာလေမာမာနကြီးတွေအလွန်ကြီးမားခဲ့တယ်လူလူချင်းကောင်းပုံဖြတ်ပြီးတော့အလွန်အလွန်ကြီးပွားခဲ့တဲ့အရက်ဒေသဖြစ်တယ်ဆရာတွေ့ကိုအာမုတ်အနာဂတိမှာပဲကျွန်တော်ကိုးကားနိုင်ပါ रे အာမုတ်အနာဂတိကျမ်းအခန်းကြီး၄အငယ်၁နဲ့၂တို့ကိုကြည့်ရင်အခုလိုဖော်ပြထားကြအောင်ပါစင်ရဲသောသူတို့ကိုညှင်းဆဲလျက်ငတ်မို့သောသူတို့ကိုနှိပ်စက်လျက်မိမိသခင်တို့အားငါတို့တောက်ဖို့ယူခဲ့ကြဟုဆိုရလျက်ရှမာရိတောင်ပေါ်မှနေသောဘာရှန်နွားတို့ဤစကားတော်ကိုနားထောင်ကြလော့အရှင်ထာဝရဘုရားသည်မိမိသင်ရှင်ချင်းပါရမီတော်ကိုတိုင်တည်၍ကျင့်ဆိုတော်မူသည့်အတိုင်းသင်တို့ကိုငမြားနှင့်၎င်းသင်တို့သားမီးတို့ကိုပိုက်ကွန်နှင့်၎င်းဖန်စီယူသွားရသောကာလရောက်လိမ့်မည်ဒီနေရာမှာဘာရှန်နွားဆိုတာဟာနော်လူတွေကပြောတာဘာရှန်အရက်ကနွားများကဲ့သို့ပဲ အလွန်လှတော့လှပပါရဲ့ဂုံတရက်တည်းလဲထဲ့ဝါပါရဲ့အလွန်မာနတွေတက်နေတယ်ဆိုတဲ့သဘောရိုင်းဆိုင်ယုတ်မာနေကြတဲ့သဘောကိုတင်စားထားခြင်းဖြစ်ပါလေမိတ်ဆွေအပေါင်းတို့ကရမေလဆိုတဲ့အရက်ကိုလည်းမိတ်ဆွေတို့မှတ်မိကြမှာပါအတိတ်ကာလတုန်းကအေလိယတို့ခင့်မှာမိဆာပရောဖက်တွေနဲ့အေလိယနဲ့အပြိုင်ခဲ့တဲ့တောင်ကုန်းအရက်ပေါ့မြေထဲပင်လယ်ပဲမျက်နှာပြင်မှာလှိုင်ကူကြီးတွေအများကြီးရှိနေတဲ့တောင်တန်းကြီးတွေဖြစ်တယ်အဲ့ဒီတောင်ကြားလွင်ပြင်ကိုကြတော့ Australian လို့ခေါ်တဲ့လွင်ပြင်ကြီးအဖြစ်နာမည်သတ်မှတ်ထားတယ်။အဲ့ဒီ Australian လွင်ပြင်ကြီးကနေပြီးတော့ Lebanon ဘက်အထိခရီးဆက်လိုက်မယ်ဆိုရင်မြက်မောက်ခေရဲ့ Beirut မြို့တော်ရှိတယ်။အဲ့ဒီအရက်ကနေမှတဆင့်တူရူစီဒုံဒေသတို့အထိအလွန်လှပတဲ့မြင်ကွင်းတွေထွားကျိုင်းတဲ့အသီးအနှံတွေထွက်ပြီးတော့သိပ်ပြီးတော့ Fire Wall ပြောတဲ့ဥယျာဉ်ချမ်းမြေကြီးတွေရှိတဲ့အရက်ဖြစ်တယ်လို့ကျွန်တော်သိရပါတယ်။အဲ့ဒီလောက်အထိဣသရေလရဲ့အကောင်းဆုံးနေမြေတွေဟာအရှူရီတွေရဲ့တိုက်ခိုက်မှုသိမ့်ပိုက်မှုရဲ့နောက်မှာအလွန်သွေးချောက်သွားရလိမ့်မယ်။စီးပွားရေးတွေမျက်လှည့်ပြလိုက်သလိုတချီတည်းပြက်သုံးသွားရမယ်ဆိုတာကိုဖော်ပြပြလိုက်တာပါ။ဟုတ်ပါတယ်။ပရောဖက်ကြီးမိခါဟာလေသူ့လူမျိုးဣသရေလနဲ့ပတ်သက်ပြီးတော့အခုလိုဗျာဒိတ်ပြုတ်ခဲ့သေးတယ်ဆိုတာကိုမိခါအနာဂတ်မှာကျွန်တော်တို့တွေ့ခဲ့ကြရပြီးသားပါ။မိခါအနာဂတ်ကျမ်းအခန်းကြီး9အငယ်1နဲ့2ငါသည်အမင်္ဂလာရှိ၏။နွေကာလ၌ဆွသောသင်္ဘောသဖန်သည့်ကဲ့သို့၎င်းလက်၍ကောက်သောစပစ်သည့်အကျွင်းအကျံကဲ့သို့၎င်းငါဖြစ်၏စားစရာဖို့စပစ်သည့်ပြုတ်မရှိအူးမဲ့သောသင်္ဘောသဖန်သည့်ကိုငါတောင့်တရ၏ကောင်းသောပြည်သားအပေါင်းတို့သည်ကွယ်ပြောက်ကြပြီးဖြောက်မတ်သောသူတယောက်မျှမရှိခတ်သိမ်းသောသူတို့သည်လူအသက်ကိုသတ်ခြင်းဟာချောင်း၍ကြည်တတ်ကြ၏အချင်းချင်းတယောက်ကိုတယောက်ကြော့ကွင်းနှင့်ဖန်တတ်ကြ၏တဲ့မိတ်ဆွေတို့တတ်ရှင်အပေါင်းတို့အခုအချိန်မှာပရောဖက်နာဟုံအဓိကရည်စူးနေတာကတော့အာရှုရိတိုင်းပြည်ရဲ့နိနေဝေမြို့တော်ကြီးစီတို့ဖြစ်တယ်။ဒါပေမဲ့အာရှုရိတို့ခင်မှာခံစားကြရမယ်။ဣသရေလရဲ့ဒုက္ခတွေကိုပါပူးတွဲဖော်ပြခြင်းဖြစ်တဲ့အတွက်ကြောင့်များစွာအသက်ဝင်သွားရတယ်လို့ကျွန်တော်တို့ဆိုနိုင်ပါ रे ။နာဟုံအနာဂတ်ကျမ်းအခန်းကြီး1အငယ်5ကိုတော်ကြောင့်တောင်တို့သည်တုန်လှုပ်လျက်ကုန်းတို့သည်အရေးကျိုလျက်ရှိတော်၌မြေကြီးနှင့်လောကတတ်မှစ၍လောကသားအပေါင်းတို့သည်ရွေ့လျက်ရှိကြ၏အခုအပိုင်းဟာအဖဖျားသခင်ရဲ့မြေကြီးနှင့်မြေကြီးတစားတို့ကိုပိုင်ဖအုပ်စိုးတော်မူခြင်းအကြောင်းကိုနိနေဝေသားတွေသိကြစေဆိုပြီးတော့နာဟုံအနည်းနဲ့ဖော်ပြလိုက်ခြင်းလို့ကျွန်တော်ခံယူပါတယ်တောင်တွေတုန်လှုပ်တာဟာမြေငလျင်လှုပ်တာတွေမိတောင်ပေါက်ကွဲတာတွေကိုဆိုလိုခြင်းဖြစ်တယ်လို့ကျွန်တော်ခံယူပါတယ်ကုန်းတို့သည်အရေးကျိုလျက်ဆရာဟာမြေရီပြိုကျခြင်းတွေကိုဆူလာဖြစ်ရပါလိမ့်မယ်မိတ်ဆွေအပေါင်းတို့ AD 96ခုနှစ်ခန့်တုန်းကရောမအင်ပါယာရဲ့နီပယ်ဆိုတဲ့ပင်လယ်အော်အနားမှာ Vesuvius အမည်ရှိတဲ့ပေ4000ကျော်မြင့်တဲ့မီးတောင်ကြီးတစ်ခုပေါက်ကွဲခဲ့တယ်အဲ့ဒီမီးတောင်ကြီးကထွက်လာတဲ့ချော်ရည်တွေဟာပွန်ပေဆိုတဲ့မြို့ကြီးရဲ့ဟာကျူလီကိုဂုံပြုထားတဲ့ဟာကျူလီကမ်ဆိုတဲ့မြို့ရဲ့စတေဘေဆိုတဲ့မြို့ရဲ့အဲ့ဒီမြို့ကြီး3မြို့ကိုချော်များရဲ့အောက်ပေ60တိုင်အောင်နဲ့သွားအောင်ဖုံးလွှမ်းပစ်လိုက်တယ်ဆိုတာကိုသိရပါတယ်။အဲ့ဒီအတိုင်းပါပဲ။ BC 9000ခန့်လို့ခန့်မှန်းရတဲ့အချိန်ကမြန်မောက်ခေတ်အမေရိကန်ပြည်ထောင်စု Oregon ပြည်နယ်ရဲ့တောင်ဘက်ရွံ့ရွံ့ပေ1000ခန့်အမြင့်ရှိတဲ့မီးတောင်ကြီးမစားမဆရာဟာပောက်ကွဲသွားလိုက်တာဟာလी။အမေရိကအနောက်မြောက်မှပြီးကနေဒါဒေသစီအထိပြားရီပြန့်နှံ့သွားခဲ့တယ်။အဲ့ဒီမစားမဟာပြိုကျသွားရင်မကသေးဘူးနော်။၆မိုင်ရှည်ပြီးတော့မိုင်ဝက်နဲ့တဲ့တောင်ကြားဒေသကြီးဖြစ်သွားရတယ်ဆရာဟာသမိုင်းအထင်ရှားပဲဖြစ်ပါလေရှေ့တော်၌မြေကြီးနှင့်လောကဓာတ်မှစ၍လောကသားအပေါင်းတို့သည်ရွေ့လျက်ရှိကြ၏တဲ့ဘာများထူးဆန်းပါသလဲ24ခုမြောက်သောဆာလံမှဆာလံဆရာဟာအခုလိုပြတ်သားစွာဖော်ပြခဲ့ပြီးပြီဖြစ်ပါလေထာဝရဘုရားသည်မြေကြီးနှင့်မြေကြီးတစားကို၎င်းလောကဓာတ်နှင့်လောကသားတို့ကို၎င်းပိုင်တော်မူ၏အကြောင်းမူကားထိုနေရာကိုသမုတ်တရားပေါ်မှာတည်၍ရေမြားပေါ်မှာမြဲမြံစေတော်မူပြီတဲ့မိတ်ဆွေအပေါင်းတို့အဖဖျားသခင်ရဲ့စီရင်တော်မူချက်တွင်နဲ့အတူလူသားအပေါင်းတို့ရဲ့အသိဉာဏ်ဖွံ့ဖြိုးတိုးတက်ခြင်းကိုလေအဖဖျားသခင်ဟာကောင်းကြီးပေးခွင့်ပြုထားပါတယ်လူသားတွေဟာအခုအချိန်မှဆိုရင်ငရင်ကိုကြိုတင်ပြီးတော့ခံမှန်းတာငလျင်လှုပ်မှာကိုကြိုပြီးတော့သိတာတွေ့တာချက်တာမိတော်ပောက်ကွဲတတ်တဲ့ဓာကွင်းကြီးတစ်ခုကိုဆက်ကွင်းကြီးတစ်ခုကိုပစိဖိတ်ကျမ်းပြင်မှာဖြတ်ပြီးတော့ကဘာကြီးကိုတပတ်ပတ်ရထားတာကိုသိဝင်ရတာအမေရိကတိုက်နောက်ဖက်မှပြီးဂျပန်အင်ဒိုနီးရှားမြေရဲပင်လယ်ဝန်းကျင်ဒေသတွေမှာအဲ့ဒီဆက်ကွင်းနဲ့မလွတ်မကင်ပဲရှိနေတာဆရာတွေ့ကိုသိပ္ပံအတတ်ပညာတွေအဖြစ်ဖွံ့ဖြိုးတိုးတက်ခြင်းအဖြစ်သိနာလေပြီးတော့နေကြရပါတယ်လွတ်အောင်ရှောင်လို့ရတဲ့တွေအတွက်ကတော့ ကိုယ်အုံနောက်နဲ့သိပ္ပံအသိပညာတွေကိုကိုယ်အားကိုပြီးတော့ရှောင်ကျဉ်နိုင်အောင်လဲအဖဖရားသခင်ခွင့်ပေးထားပါတယ်။တစ်ချိန်တည်းမှာအဲ့ဒီလိုကိုယ်တက်ကျွမ်းလာတဲ့သိပ္ပံအတက်တွေနဲ့ပဲအဖဖရားသခင်မရှိဘူးဆိုတဲ့လူမိုက်ဘဝကိုတော့သက်ဆင်းမသွားဘူးအထုပဲအရေးတကြီးလိုပါလိမ့်မယ်။ဟုတ်ပါတယ်။သင်သိရသောသမာကျမ်းရဲ့နှုတ်ကပတ်တော်သင်ခန်းစာအဆက်အဆက်တို့ဟာကျွန်တော်လူသားရဲ့မာမနာကိုခွာချပြီးတော့အသက်ရှင်တော်မူသောအဖဖရားသခင်ကိုကိုးကွယ်ဖို့သာလျှင်အစဉ်တစိုက်သတိပေးလျက်ရှိနေကြပါ။နာဟုအနာဂတ်ကျမ်းအခန်းကြီး1အငယ်6အမျက်တော်ရှိမှအဘယ်သူရပ်နိုင်သနည်းအမျက်တော်အရှိန်ကိုအဘယ်သူစီးတာနိုင်သနည်းမီးလောင်တကဲ့သို့အမျက်ထွက်၍ကြောက်တုကိုဖြိုချတော်မူ၏။ကဘာကျော်စာရေးဆရာကြီးဗစ်တာဟူဂိုဆိုတဲ့ပုဂ္ဂိုလ်ကြီးဟာကျေရှားတဲ့ဂန္ဓဝင်ဝတ္ထုကြီး၃အုပ်ကိုရေးသားသွားခဲ့ပူပါတယ်။သူ့ရဲ့ဂန္ဓဝင်ဝတ္ထုပေါင်းမြောက်များစွာတဲ့မှာအထင်ရှားဆုံးသော classical ဝတ္ထုကြီးတွေပေါ့။အဲ့ဒါကတော့ less miserable state အဲ့ဒီစာအုပ်ဟာလူအဖွဲ့အစည်းကိုယ်တိုင်သည်လူသားအားနှိမ့်ဆက်ညှဉ်းပန်းခြင်းပြုသည်ဆိုတဲ့အကြောင်းအပေါ်မှာအခြေခံထားပါတယ်။နောက်တစ်အုပ်ကတော့ Hunchback of Notre Dame Paris မြို့တော်က Notre Dame ဘုရားရှိခိုးကျောင်းကြီးမှာခိုးအောင်နေရရှာသူကြောကုန်းကြီးနဲ့အင်မတိအင်မတန်အယုတ်ဆိုးတဲ့ဘဝပြည့်နေသူလူတစ်ယောက်ရဲ့အကြောင်းဖြစ်ပါတယ်။အဲ့ဒီစာအုပ်ကတော့ဘာသာအယူဝါဒတို့ကိုယ်တိုင်ဟာလူသားတို့အပေါ်မှာမညာမတာဖြစ်နေပုံအကြောင်းဖြစ်တယ်။နောက်တစ်အုပ်ကတော့ The Twilight of the Sea တဲ့သမုဒ္ဒရာမှာရုန်းကန်နေရသောသူများဆိုတဲ့စာအုပ်ပေါ့။တဘာဝတရားသည်လေလူသားတို့ဤရန်သူဖြစ်နေရခြင်းကိုရှင်းလင်းပြသစွာဖော်ပြထားသောဝတ္ထုတဲ့ကဲမိษွေအပေါင်းတို့ကျွန်တော်မိษွေတို့ရဲ့တယုတ္တရာကလေးကင်မွန်းတတ်ထားပါသောမိခင်တဘာဝယုံကြည်ကိုးကွယ်မှုနဲ့ဓလေထုံဆန်းကျွန်တော်လူအဖွဲ့အစည်းဆိုတဲ့ယဉ်ကျေးလှပါတဲ့ဆိုတဲ့အဖွဲ့အစည်းကြီးကိုယ်တိုင်ဟာကျင့်ဖန်များစွာမှာကျွန်တော်ဘဝတွေကိုနလန်မထုနိုင်အောင်နှိမ်ပစ်တတ်တယ်ဆိုတာကိုကျွန်တော်ဘယ်လို့မှမိထားလို့မရနိုင်ပါဘူးကျွန်တော်ရှင်သန်ရတဲ့အသက်တာတွေဟာလောကဒဏ်အပြည့်နဲ့အသက်တာတွေပါ။အဲ့ဒီလိုဘဝသားတွေမှုလို့လေအဖဖရာသခင်ရဲ့ဖိတ်ခေါ်သံကိုကျွန်တော်ဟာသေသေးချာနားဆွေးပြီးတော့လက်ခံသင်ကြတာပဲဆိုရကိုလေကျွန်တော်ဒီအပိုင်းမှာအထူးပဲဆင်ခြင်တရိယာအောင်မြင်ဖို့လိုပါ रे မိတ်ဆွေအပေါင်းတို့ခမညာနိနေဝေသူဆိုပြီးတော့ကျိမ်းမောင်းပြစ်တင်ခြင်းအဖန်တော်တွေဟာကျွန်တော်ရဲ့မျက်မှောက်ခေအထိလိုက်လာပြီးတော့သတိပေးနေတယ်လို့ပဲကျွန်တော်ယင်ထဲမှာခံစားရပါ रे ကျွန်တော်စောစောကဖော်ပြခဲ့တဲ့24ခုမြောက်သောစာလံမှာဖော်ပြထားတဲ့နောက်ဆက်တွဲအသံတော်တွေဟာတကိုးကြီးလာပါသောအဖဖရာသခင်ထံသို့သူပေးသနာသောဖြောက်မှတ်ခြင်းအခွင့်ကိုခံယူရင်းနဲ့ချင့်ကပ်ဖို့ရန်အတွက်အလေးအနက်တိုက်တွန်းအားပေးနေပြီတကယ်လို့ရှိနေပါတယ်။အဲ့ဒါကိုစာလံကျမ်းအခန်းကြီး24ရဲ့အငယ်1နဲ့2ကိုပါပူးတွဲပြီးတော့သင်ပြပါရစေ။ထာဝရဘုရားသည်မြေကြီးနှင့်မြေကြီးတစားကို၎င်းလောကရနှင့်လောကသားတို့ကို၎င်းပိုင်တော်မူ၏။အကြောင်းမူကားထိုနေရာကိုသမုတ်တရားပေါ်မှာတည်၍ရေများပေါ်မှာမြင်းမြန်စေတော်မူပြီ။ထာဝရဘုရား၏တောင်တော်ပေါ်သို့အဘယ်သူသည်တက်ရမည်နည်း။တန်ရှင်းရာဌာနတော်၌အဘယ်သူသည်ရပ်နေရမည်နည်းဟုမူကား။တန်ရှင်းသောလက်နှင့်ဖြူစင်သောနှလုံးရှိသောသူ။မှုသာကိုမမှီဝဲမရှိကမမှန်သောကျိန်ဆိုခြင်းကိုမပြုသောသူသည်။ထာဝရဘုရား၏လက်တော်မှကောင်းကြီးမင်္ဂလာကို၎င်း။ကေတင်တော်မူသောဘုရားသခင်၏လက်တော်မှဖြောက်မှတ်ခြင်းတရားကို၎င်းခံရလိမ့်မည်တဲ့။သင်သိရသောသမာကျမ်းရဲ့မိတ်ဆွေတို့တတ်ရှင်းအပေါင်းတို့နိနေဝေသိစေဆိုတဲ့စီရင်ခြင်းတို့အတွက်အခုဖော်ပြပေးနေတဲ့အချက်တွေဟာတကယ်တော့အဖဖျားသခင်ဤဘုံတော်ဘွဲ့များလို့လေကျွန်တော်တို့တစ်ဖက်ကနေသုံးသပ်နိုင်ပါ रे ဒီဘုံတော်ဘွဲ့တွေဟာလေအကြောက်တရားကိုကြီးလှင့်ပိတ်ရိုက်သွင်းပြီးတော့သွေးပြက်ခြောက်ခြားအောင်တမင်လုံနေတယ်လို့ဘယ်လို့မှပြောလို့မရနိုင်ပါဘူးမှန်ကန်သောသစ္စာတရားသမာတရားတို့ကိုမိဖြောက်ထားတဲ့လူအဖွဲ့အစည်းမေတ္တာတော်ကိုပမာမခန့်ပြုလုပ်တတ်ပါသောလူအဖွဲ့အစည်းအတွက်ပြင်းထန်တဲ့လိကျင့်ခန်းတွေကိုလိကျင့်ပေးနေတယ်ချထားပေးနေတာ ਨੇ လေအတူတူပဲလို့ကျွန်တော်ယင်တဲ့မှတွေးဆမိပါတယ်ဒါကိုအခုဆက်လက်ဖော်ပြသွားမယ်နာဟုအနာဂတ်ကျမ်းအခန်းကြီး1အငယ်9ဟာဆက်လက်ပြီးတော့သတိပေးသွားအောင်မှာဖြစ်ပါတယ်ထာဝရဘုရားသည်ကောင်းတော်မူ၏အမှုရောက်သောအခါရဲရိုက်ဖြစ်တော်မူ၏ခိုးလှုံသောသူတို့ကိုသိမှတ်တော်မူ၏တဲ့သောတာရှင်မိတ်ဆွေအပေါင်းတို့ခမညာအခုအပိုင်းနာဟုံရဲ့ဖော်ပြချက်ဟာဣသရေလလူမျိုးတော်အပေါင်းကိုအဓိကတိုက်တွန်းအားပေးလိုက်ခြင်းဖြစ်ပါတယ်ခွန်အားပေးလိုက်ခြင်းသဘောဖြစ်ပါတယ်ဒါအပြင်ပြင်းထန်စွာသတိပေးခြင်းခံရသူနိနေဝေသားတို့အတွက်ဟာလေကို့အတိတ်နှစ်ပေါင်း150တုန်းကအဖဖျားသခင်အယိတ်အဝါသအောက်မှာယောနမှတဆင့်ဂျေဇုတော်ကိုခံယူခဲ့ရခြင်းတွေကိုသတိရစေဖို့ ပြန်လဲပြီးတော့ဖော်ညွှန်းအတိတ်ပဲဖွင့်ဆိုပေးလိုက်တယ်လို့ကျွန်တော်တို့ခံယူနိုင်ပါတယ်။ဟုတ်ပါတယ်။ယောနပရောဖက်ရဲ့အပြစ်တင်ခြင်းအသံတွေရက်40အတွင်းဒုက္ခရောက်စေရမယ်ဆိုတဲ့ဗျာဒိတ်သံတွေနဲ့အတူမိမိတို့ရဲ့နောင်တအခွင့်အရေးကိုပြန်လဲအသုံးပြုလိုက်ခြင်းအပြင်အဲ့ဒီနိနေဝေမြို့သားအာရှုရိကြီးဟာသူတို့ခံစားခဲ့ရတဲ့အဖဖျားသခင်ထံမှခွင့်လွှတ်ခြင်းကျေးဇူးတရားတွေကိုဘယ်လို့မှမမေ့တိုက်ပါဘူး။ဒီအကြောင်းတွေကိုကျွန်တော်တို့ပြန်လဲအောက်မေ့နိုင်ဖို့ရန်ယောနဝတ္ထုအခန်းကြီး1နဲ့3ရဲ့အစမှာအခုလိုယောနမတဆင့်အဖဖျားသခင်ကျိန်မောင်းသံတို့ကိုပထမအဆင့်အနေနဲ့ပြန်ပြီးတော့လေ့လာကြည့်ပါ။အမိတ်တဲဤသာယောနသူရောက်လာသောထာဝရဖျားကြီးနှုတ်ကပတ်တော်ဟူမူကားသင်ထ၍နိနေဝေမြို့ကြီးသို့သွားပြီးလျှင်ချင်းချောက်သောစကားနှင့်ကြွေးကြော်လော့ထိုမျိုးပြုသောဒုစရိုက်အပြစ်သည်ငါရှိသူတက်လာပြီဟုမိန့်တော်မူ၏တခါအဲ့ဒီယောနဝတ္ထုအခန်းကြီး3မှာပဲအစပိုင်းမှာအခုလိုဖော်ပြထားပါတယ်သင်ထ၍နိနေဝေမြို့ကြီးသို့သွားလောငါမှားထားသည့်အတိုင်းကြွေးကြော်လော့ဟုမိန့်တော်မူ၏ထိုအခါထာဝရဘုရား၏အမိန့်တော်အတိုင်းယောနသည်ထ၍နိနေဝေမြို့သို့သွား၏နိနေဝေမြို့သည်အလွန်ကြီးသောမြို့သုံးရက်ခရီးကျယ်ဝန်းသောမြို့ဖြစ်သည်ယောနသည်မြို့တဲသို့ဝင်၍တနေ့ခရီးသွားလျက်အရက်40လွန်သောနိနေဝေမြို့သည်ပျက်စီးခြင်းသို့ရောက်လိမ့်မည်ဟုကြွေးကြော်လေ၏တဲ့အဲ့ဒီလိုကြောက်ခမန်းလိလိအဖဖျားသခင်သတိပေးလိုက်တဲ့အသံကိုနိနေဝေအရက်မှာဘုရင်ကစပြီးတရင်ကြီးလုံးနာခံရင်းနဲ့အဖဖျားသခင်ကိုတိုးဝင်ချင်းကပ်တဲ့အချိန်မှာတော့ခွင့်လွှတ်ခြင်းကျေးဇူးတော်ကိုသူတို့ခံယူခဲ့ရတယ်ဆိုတာကိုအဲ့ဒီယောနဝတ္ထုအခန်းကြီး3ရဲ့ဤဂုံးပိုင်းမှာအခုလိုကျွန်တော်တို့တွေ့ခဲ့ရပါပြီမြို့သားတို့သည်မိမိတို့လိုက်သောအရမလန်းကိုလွှဲရှောင်၍ကျင့်သောအကျင့်များကိုဖျားသခင်သည်မြင်လျင်အရင်ချင်းသောဘေးဒဏ်ကိုမပေးဘဲနေတော်မူ၏တဲ့မိတ်ဆွေအပေါင်းတို့လူဘဝမှာလူသားတိုင်းရင်ဆိုင်ရတတ်တဲ့အမှုတွေဆိုတာဟာဘလောက်တောင်မှများပြားလွန်းတယ်ဆိုတာကိုပြင်သစ်စာရေးဆရာကြီး Victor Marie Hugo ရေးသွားတဲ့ဝတ္ထုတွေနဲ့သက်တည်ပြခဲ့ပြီးပါပြီဒီဝတ္ထုတွေဟာလေသူသေးပြီးတော့နှစ်ပေါင်း130ကျော်တာတောင်မှကပ္ပဂန္ဓဝင်အဆင့်ကနေတရွေးသားမျှရော့ကြမသွားသေးပဲထင်ရှားစွာရှိနေပါသေးတယ်။ဂန္ဓဝင်မြောက်ရဲ့နေပါသေးတယ်။အခုနာဟုံကတဆင့်ကျန်းစာကသတိပေးလိုက်တာကတော့အမှုတို့ရောက်ပါစီ။ဖျားသခင်ကြီးဟူသောရဲရိုက်ကိုသာပြေး၍ခိုလှုံကြပါတဲ့။ဟုတ်ပါရဲ့။ထာဝရဖျားကိုခိုလှုံခြင်းဟာဘလောက်အထိလုံခြုံစိတ်ချရဲဆိုတာကို120ခုမြောက်သောဇာလံ23ခုမြောက်သောဇာလံပထမမြောက်သောဇာလံ90ခုမြောက်သောဇာလံတို့ဟာယုံကြည်သူမိသားစုတို့အတွက်ထင်ရှားသောသက်သေများဖြစ်နေကြပါပြီ။ဒီကျမ်းဒီကိုပြန်ဖွင့်ကြည့်ပြီးတော့အလွတ်ကျက်ထားဖို့ရန်တောင်မှကျွန်တော်အနေနဲ့လေးလေးနက်နက်တိုက်တွန်းအားပေးခြင်းပါလေ။အမြင့်ဆုံးသောဖရာကြီးကွယ်ကာယဌာနတော်၌နေသောသူသည်အနန္တတကုရှင်၏အရေးကိုခိုရလိမ့်မည်။ထာဝရဖရာသည်ငါခိုလှုံရာငါ၏ရဲလိုက်ငါကိုးစားသောဖရာသခင်ဖြစ်တော်မူသည်ဟုငါပြောဆို၏တဲ့။အဲ့ဒီတိုင်ပါပဲငါကိုမဆာချင်းအကြောင်းသည်ပေါ်ထွက်ရသောတောင်ယိုးသို့ငါမျှော်ကြည့်၏ကောင်းကင်နှင့်မြေကြီးကိုဖန်ဆင်းတော်မူသောထာဝရဘုရားထံတော်မှငါကိုမဆာချင်းအကြောင်းသည်ပေါ်ထွက်ရ၏တဲ့မိတ်ဆွေအပေါင်းတို့ခမညာခရစ်တော်ရဲ့တမန်တော်ကြီးရှင်ယောဟန်ဟာသူ့ရဲ့မေတ္တာဩဝါဒမှာသူကိုယ်တိုင်ခံစားထိတွေ့ခဲ့ရဘူးသောသမာတရားလမ်းကြောင်းအကြောင်းကိုကျွန်တော်တို့အတွေ့ညွှန်ကြားဩဝါဒပြုခဲ့တာဟာပူပူနွေ့နွေ့ပဲရှိပါသေးတယ်ခြေသားတို့တင်တို့ဒီဒုစရိုက်ကိုမပြုတ်စေခြင်းဟာဤအရာများကိုတင်တို့အားငါရေး၍ပြလိုက်၏။တစုံတယောက်သောသူသည်ဒုစရိုက်ကိုပြုတ်မိလျှင်ဖြောက်မှတ်တော်မူသောအရှင်ယေရှုခရစ်ကြီးဟူသောငါတို့အမှုဆောင်သခင်သည်ခမည်းတော်ထံ၌ရှိတော်မူ၏။ထိုသခင်သည်ငါတို့၏အပြစ်မကလောကီသားအပေါင်းတို့၏အပြစ်ဖြေစရာအကြောင်းဖြစ်တော်မူ၏။ထိုသခင်ကိုကိုယ်တိုင်သိကျွမ်းသည်ကိုအဘယ်သို့သိရသနည်းဟုမူကားပြညတ်တော်တို့ကိုစောင့်ရှောက်ခြင်းသိရသတည်းတဲ့ရှင်းပါတယ်နော်ဒါဟာနာဟုအနာဂတိကဖော်ပြလိုက်တဲ့အတိုင်းပဲထာဝရဘုရားသည်ကောင်းတော်မူ၏အမှုရောက်သောအခါရဲရိုက်ဖြစ်တော်မူ၏ခိုးလုံသောသူတို့ကိုသိမှတ်တော်မူ၏ဆိုတဲ့အချက်နဲ့ရှင်တွဲစဉ်းစားရမယ်ကယ်တင်ရှင်သခင်ခရစ်တော်ရဲ့ကျေးဇူးတော်ရဲ့အကြောင်းပဲဖြစ်ပါတယ်နာဟုအနာဂတိကျမ်းအခန်းကြီး1အငယ်10ရန်သူနေရာကိုသွမ်းမိုးသောမြည်ရည်နှင့်ဆုံးရှုံးစေတော်မူသဖြင့်ရန်သူတို့ကိုမှောင်မိုက်လိုက်လိမ့်မည်။ဒက်တိပါပဲမိတ်ဆွေအပေါင်းတို့။သမိုင်းမှာတော့ညင်းမရလောက်အောင်ပဲကွက်တိကျနေတာပါပဲမိတ်ဆွေအပေါင်းတို့။ဣသရေလတွေကိုကျွန့်လုသွားခဲ့တဲ့အာရှုရိတွေဟာတိုက်ဂရစ်မြည်ရည်တွေလျှံတဲ့အချိန်မှာ မေဒီနဲ့ဘာဘူးလုံရေချောင်းချီတက်ကြီးတွေအနေနဲ့သူတို့မြို့တဲကိုအဲ့ဒီမြေရင်နဲ့အတူရော့လိုက်လာပြီးတော့မှုန့်မှုန့်ညံ့ညံ့ခြေမုံချင်းကိုခန့်လိုက်ရတယ်လို့သမိုင်းဆရာတွေကဆိုပါတယ်အထူးသဖြင့် BC 500ခန့်ကပေါ်ထွန်းခဲ့တဲ့ Greek သမိုင်းပညာရှင် Ctesias ရဲ့မှတ်တမ်းများမှာဒီအချက်တွေကိုဖော်ပြထားပါတယ်ဒါကြောင့်မလို့ကမ္ဘာသမိုင်းသင်ခန်းစာများအဖြစ်ပင်လျင်သိရပါသောရှေးကာလဤသမိုင်းသင်ခန်းစာအပေါင်းတို့ဟာဝိညာဉ်ခေါအားနဲ့ပေါင်းဆက်ပြီးတော့ကျွန်တော်များလူသားတို့အတွက်ကောင်းရာကောင်းမှုကိုစူးစမ်းပြုလုပ်နိုင်ဖို့ရန်တိုက်တွန်းအားပေးရရှိနေကြောင်းလေးစားစွာတင်ပြပေးလိုက်ပါတယ်
။ဒေါက်တာထွန်းမြတ်၏စီစဉ်တင်ဆက်တဲ့တင်ပြတော်တမချန်းအစီအစဉ်ဖြစ်ပါတယ်။နောက်တစ်ချိန်အစီအစဉ်မှာဖျားရှင်ရဲ့နှုတ်ကပတော်မြတ်ခရိယံတမချန်းရဲ့တမောင်းချမိုင်းတွေကနာဟုနဂတိချန်းခန်းကြီးတဲ့အခန်းငယ်6ကနေအခန်းငယ်7အထိကိုလေ့လာမှဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်။